န်းခန့်သာလို့မာမာရဲ့လားတူတော်မောင်။ထုံးစံတိုင်းမိုးရွာပြီဆိုတာနဲ့ငါတို့ရန်ကုန်တစ်မြို့လုံးဒီပါရေမြုပ်တော့တာပါပဲ။ရေမြုပ်လို့ကားလမ်းတွေပိတ်ပြီးတွားရည်လာရည်အခက်အခဲကြုံတွေ့ကြရတယ်။နေမိုင်းကြတဲ့မြို့နယ်တချို့ဆိုအိမ်ထဲကြောင်းထဲထိရေတွေဝင်လို့နေရေးထိုင်ရင်းနဲ့ပညာသင်ကြားရေးမှာအနှောက်အယှက်ဖြစ်ကြရပါတယ်ငါတို့။ရန်ကုန်တိုင်းအတွင်းရေကြီးရေချမ်းမှုနဲ့တဘာဝအဘေးအန္တရာယ်ရန်ကုန်ငွေတွေကဘာပန်ကနေချင်းငွေဒေါ်လာ124သန်းယူထားတယ်လို့သိရပါတယ်။ဒါပေမဲ့အခုလောလောဆယ်အထိတော့မိုးရွာရင်ရေကြီးအေရှန်တဲ့တန်ကိုရန်ကုန်တစ်မြို့လုံးခံစားနေကြရပြီးဒီတန်ကိုကုစားနိုင်မှုနီလန်လန်ရှာမတွေ့ကြသေးပါဘူး။ရေကြီးအေရှန်ရတဲ့အဓိကအကြောင်းရင်းကအမိုက်သိန်းစနစ်ညံ့ဖျင်းတာရေမြောင်းတွေမှာအဖုံးမရှိတာကြောင့်အမိုက်တွေနဲ့ပိတ်ဆို့ပြီးမိုးရွာရင်ရေရှန်တာရေမြောင်းတွေနဲ့ရေထိန်းကန်တွေကိုဖျက်ပြီးအဆောက်အဦတွေစီးကပ်မဲ့ဆောက်လုပ်ထားတာကြောင့်ဖြစ်ပါတယ်။မိုးမတိုင်ခင်နဲ့အခုလက်ရှိမိုးရင်းကာလအထိရန်ကုန်တိုင်းအစိုးရဟာရေကြီးရေရှမ်းတဲ့ဒဏ်ကိုကုစားဖို့လမ်းမတွေကိုမြှင့်တင်ခဲ့ပါတယ်။လက်ရှိဖောက်လုပ်ထားတဲ့ကတ္တရာလမ်းတွေပေါ်ကနေဒုတည်ကြီးမားလွန်းတဲ့ကွန်ကရစ်လမ်းမကြီးတွေကိုအစ်စ်ထပ်ခင်းလိုက်ပါတယ်။ရည်ရွယ်ချက်ကတော့မိုးရွာရင်လမ်းတွေရေမမြုပ်အောင်ကားလမ်းတွေမပိတ်အောင်စီမံဆောင်ရွက်တာပါ။ဒါပေမဲ့ဒုတည်ကြီးမားလွန်းလာတဲ့ကွန်ကရစ်လမ်းကြီးတွေကြောင့်လမ်းနဲ့ကပ်ရဲ့အိမ်တွေဟာလမ်းအောက်အနိမ့်ပိုင်းကိုရောက်ကုန်ကြပါတယ်။အရင်ကလမ်းရဲ့အထက်တပေခွဲအမြင့်လောက်မှာအိမ်တွေရှိနေရကနေလမ်းကိုမြှင့်တင်လိုက်ပြီးတဲ့နောက်မှာလမ်းရဲ့အောက်နှစ်ပေလောက်အနိမ့်ကိုအိမ်တွေရောက်ကုန်ကြပါတယ်။ဒီတော့မိုးရွာရင်လမ်းပေါ်မှာရေတင်တာရော့ကျသွားပြီမဲ့အိမ်တွေကလမ်းအောက်အနိမ့်ပိုင်းဖြစ်ကုန်တာကြောင့်အိမ်ထဲကိုရေတွေဝင်လာပါတယ်။ဒါ့အပြင်ဒူးတဲ့ကြီးမားတဲ့လမ်းမကြီးနဲ့အိမ်ထဲကိုဝင်တဲ့အဝင်လမ်းကိုအဆင်ပြေချောမွေ့စေဖို့အိမ်ပိုင်ရှင်တွေဟာကွန်ကရစ်တွေထပ်ပြီးခင်းကြပြန်ပါတယ်။လမ်းပေါ်တင်တဲ့ရေတွေဟာအိမ်ထဲဝင်လာတာဖြစ်တာကြောင့်အနေမိုင်းကြတဲ့ရက်ွက်မှာရှိတဲ့အိမ်တွေဟာအိမ်ထဲထိရေဝင်တဲ့တံကိုဆိုးဆိုးရွားရွားခံစားနေကြပါတယ်။တစ်ခါတစ်ခါမိုးရွာပြီးရင်နှစ်ရက်သုံးရက်လောက်အထိအိမ်ထဲမှာရေတွေဝင်နေတတ်ပါတယ်ငါတူ။လက်ရှိကတ္တရာလမ်းတွေပေါ်မှာကွန်ကရစ်တွေခင်းပြီးလို့လမ်းကိုမြှင့်တင်လိုက်တာဟာရေကြီးရေရှမ်းတာတွေအတွက်မှန်ကန်တဲ့ကုစားချက်မဖြစ်ခဲ့ပါဘူး။ပုံမူဆိုးရွားတဲ့အနေထားကိုသာဖြစ်စေခဲ့တာပါ။ညံဖျင်းတဲ့အမိုက်သိန်းစနစ်ကိုပြုပြင်ပြောင်းလဲပြီးရေမြောင်းတွေကိုရေစည်းရေလာကောင်းအောင်စီမံဆောင်ရွက်မှာပါ။ရေထိန်ကန်တွေနဲ့ရေမြောင်းတွေကိုဖျက်ဆီးပြီးစီးကပ်မဲ့ကျူးကျော်ဆောက်လုပ်ထားတဲ့အဆောက်အဦတွေကိုပြန်ပြီးစီစေရမှာပါဒီနေရာမှာအဘနားမလဲဖြစ်မိတာကအနေမိုင်းကျနေတဲ့လမ်းတွေကိုရေမွင်အောင်ကွန်ကရစ်ခင်းပြီးမြှင့်နေတာကိုလက်ခံလို့ရပေမဲ့အချို့အနေမိုင်းမှာမဟုတ်တဲ့မျိုးနယ်တွေထဲကလမ်းတော်တော်များများမှာကွန်ကရစ်လမ်းတွေထပ်ခင်းနေကြတာကိုပါမူလလမ်းတွေဟာအောက်ခံမြေသားတင်းတင်းရင်းရင်းပေါ်မှာလက်လက်ဆက်ဆက်တတ်တတ်ရဲ့ရဲ့အစစ်မြစ်မြစ်နိုင်လွန်ကတ္တရာလမ်းကြီးတွေဖြူးနေအောင်ခင်းထားပါရဲ့နဲ့အပေါ်ကနေကွန်ကရစ်ထပ်ခင်းလိုက်တာဟာမူလရှိပြီးသားလမ်းအကောင်းကိုဖျက်ဆီးရရောက်တဲ့အပြင်တိုင်းပြည်ဘန္နာကိုလည်းအလဟဒဖြုံးတိရရောက်တယ်လို့အဘတော်မြင်မိပါတယ်။ဒါအပြင်ကွန်ကရစ်လမ်းတွေဟာကတ္တရာလမ်းတွေလိုဘိန်းကုတ်အားမကောင်းတဲ့အတွက်ရင်မတော်တဆအန္တရာယ်တွေပိုးပြီးဖြစ်စေနိုင်ပါတယ်။ပိုးပြီးဆိုရတာကလက်ရှိရန်ကုန်မြို့မှာဖောက်လုပ်ထားတဲ့လမ်းမကြီးတွေတော်တော်များများမှာလူသွားဖို့အတွက်ပလက်ဖောင်းသီးသန့်မရှိတာပါပဲ။မြို့ပြင်လမ်းတွေနဲ့မြို့တွင်းလမ်းတွေတွေမှာပလက်ဖောင်းမရှိတာပြဿနာမရှိပေမဲ့မြို့တွင်းလမ်းမကြီးတွေမှာလူသွားပလက်ဖောင်းတီးတဲ့လုံမပေးထားတာဟာပြဿနာရှိပါတယ်။လမ်းမကြီးတွေပေါ်မှာမော်တော်ယာဉ်တွေဟာအချိန်ပြင်းပြင်းမောင်းနေကြတာဖြစ်တဲ့အတွက်ပလက်ဖောင်းမရှိတဲ့လမ်းမပေါ်ကနေဘေးကပ်ပြီးလမ်းလျှောက်နေရတာအလွန်အနေရများလာပါတယ်။ဘယ်အချိန်ကိုနောက်ကျောကနေအချိန်ပြင်းပြင်းနဲ့ပို့တိုက်ဆွဲချသွားမလဲဆိုတာတွေးရင်ရင်တထိတ်ထိတ်နဲ့လမ်းလျှောက်နေကြတာဟာစိတ်သက်သာစရာမကောင်းလာပါဘူး။မကြာခဏလမ်းဘေးကပ်လျှောက်နေတဲ့သူတွေကိုနောက်ကနေကားဝင်စောက်တိုက်သွားတဲ့သတင်းတွေမကြာခဏဖတ်နေကြရပါတယ်။ရန်ကုန်မြို့မှာဖောက်ထားတဲ့လမ်းမကြီးတွေ90ရာခိုင်နှုန်းကျော်တော့ဟာလူသွားပလက်ဖောင်းတီးတဲ့မရှိကြပါဘူးအချို့လမ်းမကြီးတွေမှာလုံးဝမရှိသလိုအချို့လမ်းမတွေမှာအပြည့်မရှိပဲကွက်ကြားကွက်ကြားသာရှိနေပါတယ်ဥပမာဘောက်ထော်ကပြည်သာယာလမ်းမကြီးတင်ငန်းကျွန်းနဲ့တောင်းကလာမြို့နယ်မှာရှိတဲ့တန်တုမာလမ်းမြစ်တာလမ်းရတနာလမ်းသူမင်္ဂလာလမ်းနဲ့တာကေတာမြို့နယ်ကရှုကင်းသာလမ်းမကြီးမင်းနတာလမ်းမကြီးမရန်ကုန်မြို့နယ်ကဥပဟန်လမ်းနဲ့ရွှေပြည်သာမြို့နယ်ကလမ်းမအများစုမှာလူသွားပလက်ဖောင်းတီးတဲ့မရှိကြပါဘူးအချို့နေရာတွေမှာကွက်ကြားတာရှိနေပြီးအချို့နေရာတွေမှာလုံးဝနီးပါးမရှိကြပါဘူးရှိတဲ့ပလက်ဖောင်းတချို့ကလည်းပေါက်ပြဲပြက်စီးနေတာကျင်းမြောင်းလွန်းလို့ရှေ့ကလူတစ်ယောက်လျှောက်လာရင်အခြားရှေ့ကလူတစ်ယောက်လျှောက်လာရင်အခြားတစ်ယောက်ကလမ်းပေါ်ကဆင်းပေးရပြီးရှောင်ပေးရတာမျိုးတွေဖြစ်နေပါတယ်အချို့လမ်းဘေးဈေးတယ်တွေကလည်းပလက်ဖောင်းပေါ်မှာစီးကမ်းမဲ့ကျူးကျော်ရောင်းချနေတာမော်တော်ယာဉ်နဲ့အနှေးယာဉ်တွေရန်နာထားတာကြောင့်လမ်းသွားလမ်းလာပြည်သူအများစုဟာကားတွေဥတဟုသွားလာနေတဲ့လမ်းမပေါ်ကနေလူရခီးကိုအသက်ပေးပြီးသွားလာနေရသလိုဖြစ်နေပါတယ်။ဒါတွေကိုတောင်ဝင်ရှိတဲ့သူတွေကအေးအေးယူကြက်မှတ်ပေးစေခြင်းပါတယ်။စင်ကာပူနိုင်ငံကြီးမှာဆိုရင် လမ်းမကြီးတစ်ခုထဲမှာပဲမော်တော်ကားသွားတဲ့လမ်းဆက်ပြီးစီးတဲ့လမ်းလူသွားလမ်းမတန်ဆွမ်းတွေအတွက်အသီးသန့်လမ်းလုတ်ပေးတာရှိပါတယ်ဒါကြောင့်ခကြီးသွားပြည်သူတွေဟာစိတ်အေးချမ်းသာလိုရာခကြီးကိုအနည်းငယ်ကင်းကင်းနဲ့သွားလာနိုင်ကြပါတယ်ငါတို့စီကပြည်သူတွေဟာတရာမှာ69ယောက်ဟာကိုပိုင်ကားမရှိကြပါဘူးဒါကြောင့်အစိုးရအနေနဲ့လမ်းဖောက်လုပ်တော့မယ်ဆိုရင်မော်တော်ကားတွေသွားဖို့အတွက်သာမစင်သာပဲလမ်းလျှောက်တဲ့ပြည်သူတွေအနည်းငယ်ကင်းကင်းနဲ့သွားလာနိုင်ဖို့လူသွားပလက်ဖောင်းကလေးပါထည့်သွင်းဆောက်လုပ်ပေးပါလို့မြစ်တာရက်ခံချင်ပါတယ်။ဒါအပြင်လမ်းမတွေအားလုံးကိုကွန်ကရစ်ထပ်ခင်းပြီးမြင့်တင်လာတဲ့မိုက်သိန်းစနစ်ကိုပြုပြင်ပြောင်းလဲဖို့ရေစီးကြီးလာကောင်းတဲ့ရေမြောင်းတွေဖြစ်လာအောင်စီမံဆောင်ရွက်ပေးဖို့ရေမြောင်းတွေကိုဖို့ပြစ်ပြီးကျူးကျော်ဆောက်လုပ်ထားတဲ့အဆောက်အဦတွေကိုစီစစ်အရေးယူပေးပါလို့အကြံပေးရင်းဒီတစ်ပတ်ညှိကုံးချုပ်လိုက်ပါတယ်။မင်းလဲအနည်းငယ်ကင်းစွာခရီးသွားလာနိုင်တဲ့နိုင်ငံသားတစ်ယောက်ဖြစ်လာနိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ကွယ်။ချစ်လာစွာသောမင်းရဲ့အဘစန်နီဦး